မြန်မာအစိုးရသမ္မတရုံးဝန်ကြီးဦးအောင်မင်းနဲ့အဖွဲ့ဟာမကြခင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒေသခံမြန်မာတိုင်းရင်းသားမိသားစုတွေနဲ့တွေ့ဆုံမယ်လို့သိရပါတယ်။ဒီပွဲကိုစီစဉ်သူကိုတင်မောင်အေးကိုကိုသားညုံဦးကပဲဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုတင်မောင်အေးအခုမကြခင်မှာဒီပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့အဖွဲ့နယူးယောက်မြို့မှာလာမယ်မြန်မာကွန်မြူနတီနဲ့လည်းတွေ့ဖို့ဆုံဖို့ရှိရလို့ဟိုသိရပါတယ်ခင်ဗျာ။ကိုတင်မောင်အေးတို့ကစီစဉ်နေရဆိုတော့အစီအစဉ်လေးပြောပြပါအောင်ခင်ဗျာ။ဘယ်သူတွေပါပါမလဲဆိုတာ။
ဟုတ်သူတို့ပြီးခဲ့တဲ့ပတ်စံကကျွန်တော်ဒီဆက်သွယ်လာရပေါ့နော်သူတို့ဒီလိုလာမယ်ဒါပြီးလို့ရှိရင်ဒီအချိန်ရတဲ့အချိန်မှာပေါ့မြန်မာကွန်မြူနတီသူတို့နည်းနည်းချင်းတွေ့ဆုံဆွေးနွေးကြတယ်ပေါ့နော်အဲတော့ဥအောင်မင်းနဲ့ပါလာမယ့်လူတွေအဓိကတော့ဒီမြန်မာဖိစင်တာကပုံကိုယ်ပါလာမယ်နောက်ပြီးတော့ပြည်တော်စုဝန်ကြီးဥအောင်မင်းရဲ့နောက်ပြီးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးခင်ကြီးပါမယ်နောက်ပြီးတော့ပေါင်းချင်ချင်းတင်းရေးနဲ့တတော်ရေးရဝန်ကြီးဌာနဝန်ကြီးဦးဝင်းထွန်းပါမယ်အပြည့်တူတရရှိနေချူဦးထွန်းထွန်းဦးတို့လေးယောက်စလုံးကတော့ကွန်မြူနတီနဲ့ကြိုးပို့စီစဉ်တာပေါ့နော်ကျွန်တော်တို့လာမယ့်အခုလာမယ့်တင်းငွေနေလေးအေဖရန်ဆက်ပြရနေမှာကျွန်တော်နေရာမှာ UN UN Plaza မှာပဲကျွန်တော်စီစဉ်တာပါလေဒီနေရာနေရလေးနိုင်ပြီပေါ့နော
်ဟုတ်ကဲ့ပထမတစ်ချင်းတော့ကလည်းပြည်သူ့ဝန်ကြီးဦးအောင်မင်းလာတော့ကမြန်မာကွန်မြူနတီတော့မြန်မာပြည်သားစုအတိုင်းဝိုင်းနဲ့အဲ့မှာတွေ့ရလို့သိရပါတယ်ခင်ဗျာဒီတစ်ခေါက်ကတော့တို့အနေနဲ့ဘာတွေများပြောဖို့ဆိုဆွေးနွေးမယ်လို့ကြားသိရပါလေ
ဒီကောက်ကတော့ကျွန်တော်သူတို့လောက်ဆိုရင်တော့ဒီစီဇန်ကသမရဦးသိန်းစိန်ကိုတိုင်လာဖို့စီစဉ်ထားတာပေါ့နော်သူကိုဒီ ICG ဆို International Crisis Group ကနေပြီးတော့ဒီငင်းကြဲတဘောမျိုးမျိုးကဒီ transition suit ကိုဖေးတယ်ပေါ့နော်အဲ့ဒါပေါ့နော်သမရကိုစားသူတို့ကဒီဘက်ကိုဝင်ပြီးတော့လာယူရတဲ့ဘောပေါ့နော်အဲ့တော့ဒီတစ်ခေါက်မှာတော့အဓိကကတော့အခုအတွင်းထဲမှာဖြစ်နေတဲ့သူတို့ကိုယ်တိုင်ဝင်ရောက်လုပ်နေတဲ့ဒီလင်းကြဲရေးပေါ်ဆောင်ရေးကိစ္စတွေနောက်ပြီးတော့ဒီမြန်မာနိုင်ငံလက်ရှိနိုင်ငံရေးအပြောင်းအလဲအခြေအနေတွေနောက်ပြီးတော့လူမှုရေးနဲ့စီးပွားရေးအပြောင်းအလဲမှုတွေအထူးသဖြင့်ဒီတိုင်းရင်းသားရေးအခြေအနေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူတို့လည်းဒီမှာရှိရမြို့မှာရှိရမြန်မာ community ကိုသူတို့ကရှင်းပြရတယ်ပေါ့နော်ရှင်းပြလို့ရှိရင်ဒီ community နဲ့ပတ်သက်ပြီးတော့လည်းမေးပြရှိရမယ်နေရှိပြန်လာပေါ့ဗျာဒီလိုမျိုးအရင်အတိုင်းလိုပေါ့ဆွေးနွေးကြမယ်ပလဲကြမယ်ပေါ့နော်အဲ့ဒါကိုအဓိကထားပြီးတော့တို့ကျွန်တော်ဒီကူညီတောင်းလာပေါ့နော်အဲ့တော့ကျွန်တော်တို့ဒီကနေ့တာနယ်ဘက်ကပွဲဖြစ်အောင်စီစဉ်လေးပါတယ်စီစဉ်လေးတာပေါ့နော
်ပထမတစ်ခေါက်တော့လည်းမြန်မာ community မြန်မာပြည်သားစုတွေနဲ့အဲ့မှာတွေ့ထားတဲ့ခါကျတော့မြန်မာပြည်သားစုတွေရဲ့ဘက်ကတုံ့ပြန်မှုပေါ့ဒီဝင်ကြီးအောင်မင်းတို့နဲ့ပထမချင်းလည်းတွေ့ပြီးခုလည်းတွေ့ပြီးတို့ရဲ့တုံ့ပြန်မှုကိုကိုတင်မောင်ရဲ့ဘယ်လိုခံမှန်းမိပါလဲ
အေးကျွန်တော်အမြင်ဆိုရင်တော့ဗျာဒီဆိုကြောင်းနဲ့ဖက်ပေါ့နော်သူတို့အတွင်းထဲကလည်းလုံနိုင်ကြိုင်နိုင်တဲ့ဘက်ကသူတို့အနေနဲ့ကလည်းအကောင်းဆုံးဖြစ်အောင်လုပ်နေပါတယ်ပေါ့နော်လုပ်လဲလုပ်နေတယ်ဆိုတာလည်းကျွန်တော်သိရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီဘက်မှာရှိနေတဲ့မြန်မာကွန်မြူနတီအနေနဲ့ကလည်းသူတို့မျိုးပုံနေလာတဲ့အချိန်ကျတော့ဒီဖြစ်စေတဲ့ဆန္ဒတွေဖြစ်စေတင်တာတွေဖြစ်တင်တာတွေကိုလည်းဟိုမြန်မာဆန္ဒဖြစ်စေတင်တာတွေရှိရပေါ့နော်အဲ့တော့ကျွန်တော်အမြင်ဆိုရင်တော့ကျွန်တော်လက်ထက်တင်လက်တွေ့မှာဟိုအကောင့်တွေပေါ်နေတဲ့ကဲကဲဒီအကောင့်ကဲပေါ်နေရတွေ့ကြုံရတဲ့ကဲကဲတွေနဲ့သူတို့လုပ်နေတဲ့ဟာတွေကနည်းနည်းကွာဟနေတယ်ပေါ့နော်အဲ့တော့အဲ့ဒါလေးကိုကျွန်တော်တို့အနေနဲ့လည်းစတင်နေတဲ့ကလူချင်းတွေ့အောင်ကျွန်တော်တို့စီစဉ်ပေးရပါတော့ဒီကိုတိုင်းကိုလူမျိုးဒီကြောင်းတွေတိုးတက်တောင်းမနဲ့ကြောင်းတွေနည်းနည်းဖြစ်စေချင်တာပေါ့ဗျာဒါနဲ့ခါလေကြောက်တော့လည်းကျွန်တော်တို့ဒီစိတ်ထဲမှာဟိုမရှင်းတာတွေပြောရှင်တန်လျာတွေဟိုပုံမှန်နေနေဟိုဆက်ဆံကြွေမရတာတွေမရတော့အတိကျတေးစားမတိရတယ်ပေါ့အဲ့ဒါတွေအများကြီးရှိနေဆိုတော့သူတို့လာတော့မှသူတို့အခွင့်အရေးရတော့မှဒီလိုမျိုးပွဲလေးလုပ်တဲ့အတွက်တစ်ဖက်နဲ့တစ်ဖက်နားလည်မှုပို့ပြီးတော့ဟိုခိုင်မာလာမယ်တိုးတက်လာမယ်ဆိုတော့မျှော်လင့်ချက်တော့ရှိရပါတော့
ကိုတင်မောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ